Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တိုင်းရဲ့2014ခုနှစ်ဩဂုတ်လ14ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖမ်းယူနှာစင်နိုင်ကြပါရဲ့ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ဟုတ်ကဲ့ပါကျွန်တော်ငိမ့်ချမ်းပါ။အီရန်နိုင်ငံမြောက်ပိုင်းမှာကနဦးစုံစမ်းချက်တွေအရထင်သာတဲ့ပိုပြီးနည်းနေတဲ့ဒုက္ခသည်တွေကိုတွေးကြရတဲ့အတွက်ပိတ်မိနေတဲ့ဒုက္ခသည်တွေကိုကယ်ထုတ်ဖို့တိတ်ပြီးမဖြစ်နိုင်တော့ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ယူကရိန်းမှာခွဲထွက်ရေးသဘုံတွေကြီးစိုးထားတဲ့ဒွန်စညက်မြို့တော်နာကိုရောက်လာတဲ့ရုရှားအထောက်ပံ့ရင်တွေရောက်လာပါပြီ။အမြောက်တန်တွေလည်းကြားနေရပါတယ်။ပုံရံမင်းကြီးဖရန်စစ်ဟာသူ့ရဲ့9ရက်ကြာတောင်ကိုရီးယားခရီးစဉ်ကိုဒီနေ့မှစတင်လိုက်ပါတယ်။စတဲ့သတင်းတွေကိုနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးမှာပါ။
ကောင်းပါပြီရှင်။အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်မြန်ချက်တွေထဲမှာတော့ပြည်ထောင်စုကြံ့ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရွေးကောက်ပွဲတွေပါဝင်ရှင်ပြိုင်မဲ့အနေအထားနဲ့သူတို့ရဲ့သဘောထားယက်တီချက်ကိုအခုလိုကြားကြရပါမယ်
။အဲဒီလုံနေတဲ့ဥစ္စာတွေဒီပြည်သူရဲ့ယုံကြည်မှုဒါပြည်သူကနေပြီးတော့မှဒါကိုသဘောကျတယ်ဆိုရင်ရွေးကောက်ပွဲဆိုတာလည်းလူလျောက်ဖြစ်သွားမှာပဲလေ။ဒါကတော့ကျွန်တော်တို့ရဲ့
ပြည်ထောင်စုကြံ့ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးထေဦးရဲ့ပြောကြားချက်ကိုနိုင်ငံတကာသတင်းတွေပြပချင်းနားဆင်ရမှာဖြစ်တယ်လို့မြန်မာပြည်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့မှတ်ချက်ပေးပြောကြားချက်တွေကိုလည်းနားဆင်ကြရပါမယ်။အဲ့ဒီလိုသတင်းဆောင်ပါတွေမတိုင်ခင်မှာတော့အခုရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတချို့ကိုကိုငိမ့်ချမ်းနဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်။
အီရန်နိုင်ငံမြောက်ပိုင်းမှာကနဦးစုံစမ်းစစ်ဆေးချက်တွေအရထင်သာတာထက်ပိုပြီးနည်းနေတဲ့ဒုက္ခသည်တွေကိုတွေးကြရတဲ့အတွက်တောင်တန်းတွေကြားထဲမှာပိတ်မိနေတဲ့ဒုက္ခသည်တွေကိုကယ်ထုတ်ဖို့ကတိတ်ပြီးမဖြစ်နိုင်တော့ဘူးလို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်။စင်ကြားတောင်ကြားတွေကဒုက္ခသည်တွေရဲ့အခြေအနေဟာလူသားချင်းစာနာမှုအကူအညီတွေချပေးမှုနဲ့စစ်သွေးကြွတွေကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေကြောင့်အခြေအနေတွေတိုးတက်ကောင်းမွန်လာတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကမနေ့ကနှောင်းပိုင်းမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။အဲ့ဒီမှာလူအနေငယ်ရှိရောမကပါဘူးသူတို့ရဲ့အခြေအနေတွေကလည်းကောင်းမွန်ပါတယ်နောက်ပြီးကျွန်တော်တို့ရဲ့လေကြောင်းကတိုက်ခိုက်မှုတွေအစားအသောက်နဲ့ရေတွေကိုချပေးမှုတွေအတွက်လည်းကျေးဇူးတင်ပါတယ်တဲ့ဒါကတော့သတင်းကောင်းပါလို့ချက်ဟေဂယ်ကပြောသွားတာပါဆီးရီးယားနေဇက်နာဒေတာကအီရက်ကတ်လူမျိုးစုတွေနဲ့အခြားလူနည်းစုတွေဟာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကနေရှောင်ရှားဖို့စင်ကြားတောင်ကြားကိုထွက်ပြေးလာကြတာပါ
အစ္စရေးနဲ့ပါလက်စတိုင်းကြားပြစ်ခတ်ရစရဲ့အချိန်တိုးခဲ့ပြီးနိုင်ပိုင်းကြမှာပဲဂါဇာကမ်းမြောင်ဒေသမှာလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့အစ္စရေးပစ်စစ်တပ်ဖက်ကပြောလိုက်ပါတယ်။အီဂျစ်နိုင်ငံကကမကထကျင်းပပေးတဲ့ဆွေးနွေးပွဲအတွင်းပုတ်ထူးနေမှာပဲအပြစ်ရစဲမှုကို9ရက်ထပ်တိုးဖို့နှစ်ပတ်သဘောတူညီလိုက်ကြတာပါ။လူထောင်ကျော်သေဆုံးခဲ့ရတဲ့တလကျော်ကြာဖြစ်ပွားနေတဲ့ပဠိပခအဆုံးသတ်နိုင်ရေးသဘောတူညီချက်ရအောင်အီဂျစ်စစ်စနစ်နိုင်သူတွေဖက်ကကြိုးပမ်းနိုင်ဖို့အခွင့်လမ်းဖန်တီးပေးခဲ့တဲ့အနေနဲ့9ရက်ကြာအပြစ်ရရက်ဆက်ထားဖို့ဗုဒ္ဓဟူးနေ့မှာနှစ်ဖက်တဘောတူခဲ့ကြတာပါ။အစ္စရေးနဲ့ပါလက်စတိုင်းအလက်နက်ကိုင်ဟားမတ်စ်အဖွဲ့ကြား82နာရီကြာအပြစ်ခတ်ရက်ဆက်မှုကုံဆုံးခါနီးဗုဒ္ဓဟူးနေ့နောက်ပိုင်းမှာအစ္စရေးဘက်ကဟားမတ်စ်တို့ကရော့ကက်ဒုံးကြီးတွေနဲ့တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အပြစ်ခတ်ရက်ဆက်မှုကို9ရက်ထပ်တိုးဖို့နှစ်ဖက်တဘောတူခဲ့ပြီးမှပဲဟားမတ်စ်တို့ဘက်ကတိုက်ခိုက်လာတဲ့အတွက်အခုလိုအစ္စရေးဘက်ကလေကြောင်းကနေပြန်လည်တိုက်ခိုက်ရတာလို့ပြောပါတယ်။မနေ့လင်းအာကြီးမှာတိုက်ခိုက်မှုတွေရပ်သွားခဲ့ပြီးအသေးအပြောက်သတင်းကိုတော့မသိရပါဘူး။အပြန်အလှန်ပြစ်ခတ်မှုတွေကြောင့်ဂါဇာဒေသဖက်ကအယက်သားအများစုနဲ့အစ္စရေးဖက်ကအယက်သားနဲ့စစ်သားအချို့အသေးဆုံးခဲ့ပါတယ်
။ပိုယဟန်မင်းကြီးဖရန်စစ်ဟာသူ့ရဲ့9ရက်ကြာတောင်ကိုရီးယားခရီးစဉ်ကိုဒီကနေ့မှစတင်လိုက်ပြီးကိုရီးယားကျွန်းဆွယ်မှာအသေးပေမရှိအင်အားပြမှုတွေမဟုတ်ဘဲတွေးဆောင်ဆွေးနွေးမှုတွေကသာငြိမ်းချမ်းရေးကိုဆောင်ကျဉ်းနိုင်မှာဖြစ်တယ်လို့မိန့်ကြားလိုက်ပါတယ်။ပိုယဟန်မင်းကြီးလိုက်ပါလာတဲ့လေယာဉ်ဟာဆိုးမျိုးတော်ကိုဒီကနေ့အစောပိုင်းစိုက်ကပ်ချိန်နဲ့တစ်ချိန်တည်းလောက်မှာပဲမြောက်ကိုရီးယားကပင်လယ်ထဲကိုဒုံးကျည်9စင်းပစ်လွတ်ခဲ့ပြီးတဲ့နောက်ပုတ်ယဟမင်းကြီးကအခုလိုမိန့်ကြားလိုက်တာဖြစ်ပါတယ်။ပုတ်ယဟမင်းကြီးဟာကက်သလစ်လူငယ်ပွဲတော်တစ်ခုနဲ့အတူတင်းမာမှုတွေနဲ့ကွဲပြားနေတဲ့ကိုရီးယားကျွန်းဆွယ်မှာငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစေရေးလူမှုစုတောင်းပွဲတစ်ခုကိုတက်ရောက်မှာဖြစ်ပါတယ်။ပုတ်ယဟမင်းကြီးရဲ့တောင်ကိုရီးယားခရီးစဉ်ဟာအခုကိုရီးယားမှာကျင်းပမဲ့ကက်သလစ်လူငယ်ပွဲတော်မှာပါဝင်ခြင်းမရှိတဲ့တရုတ်နဲ့ဗာတီကန်အကြားတင်းမာမှုကိုမိမောင်းထွန်းပြတဲ့ခရီးစဉ်လည်းဖြစ်ပါတယ်။ဗာတီကန်ကကန့်ကွက်မှုတွေရှိနေသည့်အတိုင်းအောင်တရုတ်ဆိုရကကက်သလစ်ကျောင်းတော်ကိုဆက်ပြီးထိန်းချုပ်သွားမယ်လို့ပြောဆိုထားတာဖြစ်ပါတယ်။ပုံရံမင်းကြီးလိုက်ပါလာတဲ့လေရင်တရုတ်ဝေဟင်ဘော်ကပြန်တန်းနေချိန်မှာတော့ပုံရံမင်းကြီးကတရုတ်သမ္မတရှီကျင်းပင်ကိုတရုတ်ပြည်ကြီးငြိမ်းချမ်းပြီးတာယာဝါပြောဖို့ဆုတောင်းပေးခဲ့တဲ့အကြောင်းသတင်းစကားပါခဲ့ပါတယ်ခင်ဗျာ။
လူသားချင်းစာနာမှုအကူအညီတွေတည်ဆောင်လာတာလို့ရုရှားကဆိုတဲ့ရင်တန်းဟာစစ်ပွဲတွေဖြစ်နေတဲ့ယူကရိန်းအရှေ့ပိုင်းဒွန်စညက်ဒေတာကိုရောက်ရှိလာပြီးအမြောက်တန်းတွေကြားနေရတယ်လို့သိရပါတယ်ထရက်ကအစင်300နီးပါးပါတယ်ဒီရင်နှဟာရုရှားအရှိဖက်ကဗိုရိုညက်စ်မြို့ကနေဒီကနေ့ပြန်လည်ထွက်ခွာသွားခဲ့တာပါအစောပိုင်းကတော့ရင်နှမှာပါတဲ့ပစ္စည်းတွေနဲ့ဒီရင်နှမယ်နေရာမှာအနောက်ဆုံးခရီးစဉ်အဆုံးသတ်မယ်ဆိုတာတွေနဲ့ပတ်သက်ပြီးမရင်မရဖြစ်နေတာကြောင့်အဲ့ဒီမြို့မှာရန်နာနေခဲ့တာပါနိုင်ငံတကာချက်ချင်းနေအဖွဲ့နဲ့အတူပူပေါင်းပြီးလူသားချင်းစာနာမှုအကူအညီတွေဆစ်လွတ်နေတာလို့ရုရှားကပြောနေပေမဲ့ချက်ချင်းနေအဖွဲ့ကိုယ်စားလှယ်တွေကတော့ဒီရင်နှမယ်မှာနောက်ဆုံးခရီးစိုက်မယ်ဆိုတာကိုတိတိကျကျမသိခဲ့ကြပါဘူးယူကရိန်းနိုင်ငံအရှေ့ပိုင်းမှာခွက်ထက်ရေးဝါဒီတပုံတွေကိုရုရှားကလက်နက်တွေနဲ့အခြားအထောက်အပံ့တွေပေးနေတယ်လို့ဆွဆွဲထားတဲ့ယူကရိန်းအစိုးရကတော့ရုရှားဟာလူသားချင်းစာနာမှုအကူအညီအကြောင်းပြချက်နဲ့ယူကရိန်းကိုအလုံးအရင်းနဲ့ကျူးကျော်ဝင်ရောက်ဖို့ကြိုးစားနေတယ်လို့တန်ရာရှိကြောင်းထုတ်ပေါ်ပြောဆိုထားပါတယ်ရုရှားကတော့ဒီဆွဆွဲချက်ဟာအတိတ်ပဲမရှိဘူးလို့ပြောပါတယ်
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အတန်းကနေဆက်လက်အတန်းလွှင့်နေပါတယ်။ American ပြည်ထောင်စုအနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Missouri ပြည်နယ် St. Louis မြို့မှာလက်နက်မဲ့ဆယ်ကျော်သက်လူမဲတယောက်ကိုရဲအယားရှိတယောက်ကပစ်တက်လိုက်တဲ့အတွက်ဒေသခံတွေနဲ့ရဲတပ်ဖွဲ့တွေကြားတင်းမာမှုတွေဖြစ်ပွားနေပါတယ်။အမဲအများစုနေထိုင်တဲ့ Ferguson ဆိုတဲ့ရပ်ကွက်မှာ၄ရက်မြောက်အဖြစ်ဆန္ဒပြခဲ့ကြရမှာအဓိကယုံထိန်ရဲတပ်ဖွဲ့ကမျက်ရည်ယိုပုံမီးခိုးပုံတွေတုံးခဲ့ကြပါတယ်။ပြီးခဲ့တဲ့စနေနေ့ကအသက်18နှစ်အရွယ် Michael Brown ဆိုတဲ့လူငယ်သေဆုံးပြီးကြတဲ့ကဒီလူ2000ကျော်ရှိတဲ့ရက်ကွက်ဟာဒေါသထွက်နေကြတာပါ Brown ဟာရဲအယားရှိနဲ့ကားထဲမှာယုံရင်ဆန်ခတ်ဖြစ်ပြီးသေဆုံးသွားတာပါလို့ Ferguson ရဲတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့မျက်မြင်သက်သေတွေကတော့ဒီဆယ်ကျော်သက်လူငယ်နဲ့သူ့တငယ်ချင်းဟာစတိုးဆိုင်တွေကထွက်လာပြီးလက်မြောက်ထားတဲ့အချိန်မှာတနက်နဲ့အချက်ပေါင်းများစွာအပြစ်ခံခဲ့ရတာလို့ပြောပါတယ်တချို့တာဝန်ဆန္ဒပြသူတွေဟာဆန္ဒပြယုံတာမကဘဲဆိုင်တွေကိုဖျက်ဆီးလူရဲကြတဲ့အတွက်ကျမ်းဖတ်အဆင့်ကိုရောက်လာကြပါတယ်အဲ့ဒီအတွက်ရဲတပ်ဖွဲ့ကလည်းလက်နက်အပြည့်စုံတပ်ဆင်ထားပြီးစစ်တပ်ပုံစံရင်တန်းတွေရက်ကွက်ထဲမှာချထားတဲ့အတွက်ဒေသခံတွေနဲ့ Ferguson လူပြူနိုင်ငံရေးခေါင်းဆောင်တွေကြားအခြေအနေတွေကိုပိုဆိုးလာစေခဲ့ပါတယ်အခုလိုမငြိမ်မသက်မှုတွေဖြစ်နေတဲ့အတွက်ကျောင်းဖွင့်ရက်ကိုဒီနေ့ကြာတာပရိနေကနေနောက်ပတ်တနင်္လာနေ့ကို Ferguson ကျောင်းတာဝန်ရှိသူတွေကပြောင်းရွှေ့ထားရပါတယ်
အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကအမေရိကန်အနေနဲ့အရှနိုင်ငံတွေနဲ့ရှေ့ဆက်ပူးပေါင်းဆောင်ရွက်ရေးအတွက်ပိုပြီးအာရုံစိုက်ထားတယ်လို့ပြောပါရယ် Pacific ဒေသနိုင်ငံတွေစီသွားတဲ့ရှေ့ရကြခီးစဉ်အတွင်းအမေရိကန်ပြည်ထောင်စု Hawaii မှာပြောခဲ့တာပါအမေရိကန်ထိပ်တန်းအရာရှိရဲ့အပြောအရသမ္မတ Obama အနေနဲ့ဝန်ကြီး Kerry ကိုသူ့ရဲ့တန်တမာအရေးနှစ်ဆတိုးလှုပ်ဆောင်မှုတိုက်တွန်းခဲ့တယ်လို့ဆိုပါရယ်အရှနိုင်ငံများရဲ့အချက်အချာလို့ဆိုကြတဲ့တရုတ်နိုင်ငံနဲ့ပုံမပူပေါင်းဆောင်ရွက်ဖို့ကိုလည်းအဓိကရည်ရွယ်ထားတယ်လို့ပြောသွားခဲ့ပါတယ်။ဝန်ကြီး Kerry ကဒေသတွင်းနိုင်ငံများရဲ့တည်ငြိမ်အေးချမ်းရေးအတွက်အမေရိကန်အနေနဲ့တရုတ်နိုင်ငံနဲ့အပြုသဘောဆောင်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းသွားမယ်လို့ဆိုပါတယ်
။ In Burma last week, I saw firsthand the initial progress the people and the government have made.And I'm very proud of the role
မြန်မာနိုင်ငံနဲ့ပတ်သက်ပြီးပြောဆိုရမှာတော့ထူးခြားတဲ့တိုးတက်မှုတွေအတွက်သူ့အနေနဲ့ဂုဏ်ယူမိကြောင်းနဲ့ဒီမိုကရေစီအရေးအတွက်ရှေ့ဆက်စိန်ခေါ်မှုတွေအများကြီးရှိနေသေးတယ်လို့ဆိုရတဲ့အထူးသဖြင့်စစ်တပ်ရဲ့အခမ်းကဏ္ဍနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးပြည်ရင်းစစ်ရစဲနိုင်ရေးနဲ့လူ့အခွင့်အရေးတွေကိုထည့်တွင်းပြောကြားသွားပါတယ်နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အချိန်ကစပြီးဒါဟာသူ့ရဲ့6ကြိမ်မြောက်အာရှခီးစဉ်ဖြစ်ပါတယ
် American ကြီးတဲ့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်စေးဟာတမိုင်းတွင်မဲ့ခီးစဉ်တစ်ခုအနေနဲ့ VNN နိုင်ငံဟန်နွိုင်းမြို့တော်မှာဒီနေ့ရောက်နေပါတယ်။ဒါဟာဖြစ် American တပ်ဖွဲ့ဝင်3သိန်းနီးပါးပါဝင်တိုက်ခိုက်ပြီး1985ခုဧပြီလမှာအဆုံးသတ်ခဲ့တဲ့ VNN စစ်ပွဲကာလ1980ခုနှစ်ခေတ်ကဆိုရင်အဆင့်မြင့်ဆုံး American စစ်ဖက်အရာရှိတအူးရဲ့ VNN ခီးစဉ်ဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဒမ်စေးဟာ VNN ဝန်ကြီးချုပ်ငူယန်တန်တောင်းကာကွယ်ရေးဝန်ကြီးဖောင်ကွမ်တန်တို့လည်းဒီကနေ့မှတို့နဲ့လည်းဒီနေ့မှတွေ့ဆုံခဲ့ပါတယ်တကားပိတ်အစည်းအဝေးပွဲတွေကိုမဝင်ခင်ဒမ်စေးကဒီခီးစဉ်ဟာသူ့လုံးတက်တန်းတစ်လျှောက်မှတ်မှတ်ရရဖြစ်စေမဲ့ခီးစဉ်ပါပဲလို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ် VNN ကာကွယ်ရေးဝန်ကြီးကလည်းဒီဆွေးနွေးပွဲကနေပြီးပင်လယ်ပြင်လုံခြုံရေးရှာဖွေရေးနဲ့ကယ်ဆယ်ရေးအတိတ်ကစစ်ပွဲဖြစ်ရပ်တွေကိုကြော်ဖြတ်ဖို့အတွက်စစ်တပ်ချင်းပူးပေါင်းဆောင်ရွက်မှုတိုးမြင့်နိုင်မဲ့အခြေအနေတွေကိုရှာဖွေမယ်လို့ပြောသွားပါတယ် နှစ်နိုင်ငံကြားကုန်သွယ်ဆက်ဆံရေးဟာ1995ကစပြီးတိုးတက်ကောင်းမွန်လာပေမဲ့ VNN ကိုလက်နက်ရောင်းဖို့အမေရိကန်ကပိတ်ပင်ထားတဲ့အတွက်နှစ်နိုင်ငံစစ်တပ်အကြားဆက်ဆံရေးနှောင့်နှေးခဲ့ရတာပါ။ဒီ1995ခုနှစ်စစ်ပွဲကာလတွေကပိတ်ပင်မှုဟာမကြာခင်မှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ဖယ်ရှားပေးမယ်လို့တွက်ဆမှုတွေလည်းရှိနေပါတယ်။ VNN နဲ့တရုတ်နိုင်ငံကြားရေးပြင်းနယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေမှုရှိနေချိန်မှာပဲအမေရိကန်စစ်ဖက်အရာရှိကြီးတဦးရဲ့အခုလိုခီးစဉ်ဖြစ်လာတာပါ။သူဟာ VNN စစ်ပွဲအတွင်းကဒန်နန်းမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းဟောင်းတစ်ခုရှိစီကိုလည်းတွားရောက်มาဖြစ်ပါတယ်။အဲ့ဒီမှာစစ်ပွဲအတွင်းက VNN ပျောက်ကြားတွေကိုတိုက်ဖို့အတွက်အမေရိကန်လီဒါကကြဲချခဲ့တဲ့ Agent Orange လို့ခေါ်တဲ့သေးရွက်ချွေဆွေးရဲ့အနေဖြစ်စေတဲ့အာဏိသင်တွေကိုရှင်းလင်းဖို့အတွက်တွားရောက်มาဖြစ်ပါတယ်။ VNN ကဒီဓာတုပစ္စည်းကြောင့်သူ့နိုင်ငံသားအ ਨੇ စုံ3တန်းလောက်ထိခိုက်ခဲ့ရပြီးဒီဆေးနဲ့ထိတွေ့မှုကြောင့်လူတစ်တန်းလောက်ဟာအခုအချိန်ထိကျန်းမာရေးပြဿနာတွေကိုခံစားနေရတယ်လို့ဆိုပါတယ
်။ Brazil နိုင်ငံမှာသမရရွေးကောက်ပွဲဝင်မဲ့သူတဦးဖြစ်တဲ့ Eduardo Campos ကွယ်လွန်သွားတဲ့အတွက်3ရက်ကြာနိုင်ငံတော်ဝန်နဲ့ကြေကွဲခြင်းအဖြစ်သတ်မှတ်ထားပါတယ်။ဒီဖြစ်ရကြောင့် October 15ရက်နေ့မှာကျင်းပမဲ့သမရရွေးကောက်ပွဲဟာလည်းမရေမရအခြေအနေရောက်သွားပါတယ်။ Mr. Campos နဲ့သူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ဝင်အတော်များများလိုက်ပါသွားတဲ့ပုဂ္ဂလိကပိုင်လျင်ဟာ Rio de Janeiro မြို့ကနေ Santos Cayuran မြို့စီအသွာရာသီဥတုဆိုးနေတဲ့အချိန်မှာဆင်းမို့ကြိုးစားရင်ပုထုနေကလူနေရက်ကွက်တစ်ခုတည်းပြတ်ကျသွားခဲ့တာပါ။ Campos ဟာအာသက်ဖွယ်မျောလင့်ချက်အပြင်းနဲ့အနာဂတ်ရှိခဲ့သူတဦးဖြစ်ပါတယ်လို့ Brazil သမ္မတကပြောပါရယ်ဘရာဇီဥပဒေအရ Campos ရဲ့ဒုတိယသမ္မတကိုယ်စားလှယ်လောင်းဖြစ်သူပဝန်ကျင်ရဲ့ယာဝန်ကြီးဟောင်း Maria Silva ကနောက်ထပ်ဆယ်ရက်အတွင်းသမ္မတကိုယ်စားလှယ်လောင်းအဖြစ်ရွေးကောက်ပွဲဝင်နိုင်မှာဖြစ်ပါရယ်အဲ့ဒီလိုတာဖြစ်ခဲ့ရင်လက်ရှိသမ္မတ Yosef ကိုပေးမဲ့ Mary သူစီရောက်သွားနိုင်ပြီ Social Democratic Party ကသမ္မတကိုယ်စားလှယ်လောင်းအထက်လွှတ်တော် ASIO Nivis ရဲ့နောက်တကြော့ထပ်ပြီးရှင်ပြန်ရတဲ့အခြေအနေရောက်သွားနိုင်ပါရယ်မဲပေးဖွဲ့ရှိရမယ်ဆန္ဒရှင်30လောက်ဟာ30ရာခိုင်နှုန်းလောက်ကလက်ရှိသမ္မတအတွက်မဲပေးမျောလင့်ထားတယ်လို့ပြောရကြောင်းသမရယိုဆက်ကလူထုထောက်ခံမှုပေါ်ရနေပါတယ
်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုငိမ့်ချက်နဲ့နန်းလောင်တို့ကြီးညာသွားခဲ့တာပါ VO American တန်ရဲ့ကြာသပတေးနေ့ညနေခင်းမှာဇက်တိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးလာမယ့်ကြားဖြတ်ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲတွေအတွက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြင်ဆင်မှုနဲ့ခံယူချက်သဘောထားတွေကိုပြောပြပေးပါမယ်။လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဖွဲ့ဝင်အင်အားဟာသတင်းပတ်စင်တိုင်းတောင်းနဲ့ချီတိုးများလာနေပြီးအခုဆိုရင်ပါတီဝင်အင်အား၄သန်းနီးပါးရှိလာနေပြီဖြစ်တဲ့အကြောင်းပါတီဒုဥက္ကဋ္ဌကအတည်ပြုပြောကြားလိုက်ပါတယ်။ဒါ့အပြင်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့2014ကြားဖြတ်ရွေးကောက်ပွဲတွင်သာမက2015ရွေးကောက်ပွဲအတွက်ပါအင်တိုက်အားတိုက်ပြင်ဆင်ထားတဲ့အကြောင်းကိုလည်းသူကပြောခဲ့တာပါအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံရဲ့လက်ရှိအာဏာရပါတီကြီးဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာဒီနှစ်နဲ့လာမယ့်နှစ်ရွေးကောက်ပွဲတွေမှာပါဝင်ဖို့ခြေလှမ်းပြင်ဆင်မှုတွေရှိနေပါပြီ2014ကြားဖြတ်ရွေးကောက်ပွဲနဲ့2015အထွေထွေရွေးကောက်ပွဲတွေမှာအာဏာရပါတီအနေနဲ့မဲဆန္ဒနဲ့အားလုံးနှီးပါးမှာဝင်ရောက်ရှင်ပြိုင်မှုအသင့်ဖြစ်နေပြီလို့ USDP ပါတီဒီယိုဂရာဦးထေဦးက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်ဒီနေ့ထဲမှာကျင်းပမဲ့ကြားဖြတ်ရွေးကောက်ပွဲအတွက်လည်းရွေးကောက်ပွဲကော်မရှင်ကလွှတ်တော်ကိုယ်စားလှယ်လောင်းတွေအတွက်အမည်စရင်းတောင်းရင်ပေးဖို့အသင့်ရှိနေပြီလို့သူကပြောပါတယ
်အကုန်လုံးဝင်မယ်ဟုတ်ဝင်မယ်ကျွန်တော်တို့ကြားဖြတ်ရွေးကောက်ပွဲကငကိုလေးကလုံးမယ်လို့ကျွန်တော်ကမှန်းပြီးတော့မှကိုယ်စားလှယ်ကတော့ကျွန်တော်တို့ရွေးထားပါတယ်ရွေးထားတဲ့ဆိုပေမဲ့ကျွန်တော်တို့ဟိုကော်မရှင်ကနေဒီအမည်စင်းနဲ့တောင်းလို့မှာပဲအဒီဖြစ်တော့မှာပေါ့နော်ဒီကြားထဲမှာတော့ကျွန်တော်တို့ကပုံမှန်လုပ်တဲ့လုပ်ငန်းရှိပါတယ်ပုံမှန်ဆိုတာကြားပြရေကောက်ပွဲလုံးမဲ့နေရာတွေမဟုတ်ပါဘူးနေရာတိုင်းမှာဖွံ့ဖြိုးတိုးတက်မှုရအောင်လုပ်ရမယ်ဆိုတဲ့ပုံမှန်လုပ်ငန်းတွေရှိပါတယ်နော်အဲ့တော့ပုံမှန်လုပ်ငန်းတွေနဲ့ပုံမှန်လုပ်ငန်းတွေရဲ့အဲ့ဒီပုံမှန်လုပ်ငန်းတွေရဲ့ဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေကတော့ကျွန်တော်တို့အမြဲတမ်းလုပ်ပါတယ်နော်
2010ကာလကစလို့ပါတီကြီးတခုအနေနဲ့အသက်ဝင်လာခဲ့တဲ့ပြည်ခိုင်မျိုးပါတီဟာပါတီဝင်အင်ဟားနဲ့တပတ်တပတ်တည်သာတိုးနေပြီးတော့လက်ရှိချိန်မှာပါတီဝင်ဥယေဟာမြန်မာနိုင်ငံလုံးအတိုင်းအတာနဲ့ဆို၄သန်းနီးပါးရှိနေပြီလို့ဦးထေးဦးကပြောပါတယ်
။အဲသူကတပတ်တပတ်ကိုတောင်းကနန်းနဲ့သိင်္ဂနန်းကြားထဲမှာတက်တယ်။ဒါမှမဟုတ်အဲဒီဥစ္စာနဲ့ပတ်သက်လို့ကျွန်တော်တို့စီစစ်ထားပေါ့နော်။ဟိုရှောက်လာတွေတော့ဟိုမာတွေကတော့ရှိနေကြတာပေါ့။ဒါနဲ့စီစစ်ပြီးလုပ်ပြီးတဲ့ဟိုကပ်ပြားထုတ်ပြီးတာတော့အဲ့လိုလောက်ထုတ်ပြီးနိုင်တယ်။ကျွန်တော်တို့ဥစ္စာလောက်ရှိပြီခင်ဗျာ၄သန်းကျော်တော့ရှိသွားပါပြီ
ပြည်ခမျိုးပါတီအနေနဲ့2014နဲ့2015ရွေးကောက်ပွဲတွေမှာတက်ဆိုင်ရမဲဆန္ဒနယ်တွေအလိုက်အနိုင်ရဖို့မျှော်လင့်ချက်ဘယ်လောက်ရှိသလဲဆိုတာကိုစစ်တမ်းကောက်ကြည့်တဲ့အခါမှာရခိုင်တို့တော်မင်းများအားကောက်နေကြအောင်တွေ့ရတယ်လို့လည်းသူတို့ကောက်ခံတဲ့စစ်တမ်းတွေကသိရတဲ့အကြောင်းဦးထေးဦးကပြောပါတယ
်အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့တခြားဖွဲ့စည်းတွေကလည်းစစ်တမ်းကောက်တာတွေရှိပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းစစ်တမ်းကောက်တာတွေရှိပါတယ်နောက်တစ်ခါကျွန်တော်တို့ကိုယ်တိုင်လည်းနေပြည်တော်မှာဆင်းပြီးတော့မှ နော်နေပြည်တော်မှာဆင်းပြီးပြည်သူတွေနဲ့ထိတွေ့တဲ့အပိုင်းတွေလည်းရှိပါတယ်။နောက်တစ်ခါဟိုနေပြည်တော်ရှိနေတဲ့ဥမာချင်းလက်ဒေသတို့ရက်ွက်တို့မှာရှိတဲ့စီယုံရင်မှုတွေကလည်းပဲသူတို့နေပြည်တော်သူတို့ကိုယ်တိုင်နေတာဖြစ်တဲ့အတွက်အဲ့ဒီအဖွဲ့တွေနဲ့လည်းထိတွေ့နေတာတွေလည်းအများကြီးပါပဲ။နောက်တစ်ခုကလည်းဟိုကျွန်တော်တို့နဲ့မိတ်ဆက်ဖြစ်နေတဲ့အဖွဲ့အစည်းတွေပေါ့လူမျိုးရေးသင်းပွဲတွေလက်ရှိတဲ့ပါတီတွေလည်းရှိပါတယ်။အဲ့ဒီအဖွဲ့တွေရှိရလဲကျွန်တော်တို့သတင်းတွေရပါတယ်။ရတဲ့လောက်ကတော့အချိန်တွေတော့ကောင်းပါတယ်။နော်ကောင်းပါတယ်။
လက်ရှိချိန်မှာတော့ပြည်ခိုင်မျိုးပါတီအနေနဲ့မဲဆွယ်စည်းရုံးကာလမဟုတ်ပေမဲ့လည်းဒေသဆိုင်ရာဖွံ့ဖြိုးလုပ်ငန်းတွေကိုတော့တပိုင်းတိုင်းလှုပ်ဆောင်နေပြီးတော့ဒီလိုဆောင်ရွက်ချက်တွေကရွေးကောက်ပွဲကာလမှာအဆုံးဖြတ်ဖြစ်လာနိုင်မယ့်သဘောရှိတယ်လို့လည်းသူကဆိုပါတယ်
။အဲကျွန်တော်တို့ကတော့အဓိကရွေးကောက်ပွဲနဲ့ဆောင်လို့ရှိရင်တော့ပြည်သူတွေအကျိုးရှိတဲ့လုပ်ငန်းကိုအမြဲတမ်းလုပ်နေမှာပါပဲ။အဲလုပ်နေတဲ့ဥစ္စာတွေဒီပြည်သူရဲ့ယုံကြည်မှုနောက်ပြည်သူကနေပြီးတော့မှဒါကိုသဘောကျတယ်ဆိုရင်ရွေးကောက်ပွဲဆိုတာလည်းလူလျောက်ဖြစ်သွားမှာပဲလေ။ဒါကတော့ကျွန်တော်တို့ရဲ့ပါတီမူပဲလေ။ပါတီမူဆိုတာကတော့ဒီလိုရဲ့အကျိုးအတွက်ကိုအကျိုးရှိတဲ့လုပ်ငန်းတွေကိုကိုယ်နိုင်သဘောဝင်လုပ်မယ်ကိုတတ်နိုင်တဲ့ဘက်ကနေဝင်ပြီးလုပ်မယ်အဲနောက်တစ်ခါကိုမလုပ်နိုင်ဘူးဆိုလို့ရှိရင်လည်းကျွန်တော်တို့အဲစေနာရှင်တွေနဲ့ကျွန်တော်တို့ရှာပြီးလုပ်မယ်အဲ့ဒါမှမရဘူးဆိုလို့ရှိရင်လည်းကျွန်တော်တို့ကတချို့ကိစ္စတွေကြတော့နိုင်ငံတော်ကိုတင်ပြပြီးကျွန်တော်တို့လှုပ်ရှားနေရှိတာပေါ့နော်
နိုင်ငံတော်အင်ဂျင်တိုင်းနဲ့ဖွံ့ဖြိုးရေးကောင်စီစေဆွတ်တဲ့ထက်ကဖွဲ့စည်းခဲ့တဲ့ပြည်ထောင်စုကျန်းမာရေးနဲ့ဖွံ့ဖြိုးရေးအသင်းကို2010ရွေးကောက်ပွဲကာလမှာပြည်ထောင်စုကျန်းမာရေးနဲ့ဖွံ့ဖြိုးရေးပါတီဆိုပြီးတော့အသွင်ပြောင်းခဲ့တာလည်းဖြစ်ပါတယ်စစ်စစ်လက်ထက်တုန်းကပြည်ကမျိုးအသင်းကိုတီထောင်ခဲ့ခြင်းကအသင်းမဝင်မနေရဆိုတဲ့ပုံစံနဲ့အင်အားစုဆောင်တာမျိုးတွေရှိခဲ့ပေမဲ့လက်ရှိချိန်မှာတော့ပြည်ကမျိုးပါတီဝင်မယ်ဆိုရင်အခွင့်အရေးအချို့ရရှိနိုင်တဲ့အချက်တွေရှိလို့ပါတီဝင်ကြသူတွေရှိနေတယ်ဆိုပြီးတော့လည်းပြောဆိုမှုတွေရှိနေပါတယ်။2010ရွေးကောက်ပွဲမှာပြည်ကမျိုးပါတီဟာတိုင်းနိုင်ငံတိုင်းတာနဲ့နိုင်ရခဲ့ပြီးတော့အစိုးရဖွင့်နိုင်ခဲ့တယ်လို့ပြည်အောင်စုတော်မှလည်းလွတ်တော်ကိုယ်စားလှယ်အင်အားများစွာနဲ့ရပ်တည်နေတဲ့ပါတီလည်းဖြစ်ပါတယ်။စစ်စစ်လက်ထက်ကဝန်ကြီးချုပ်ဟောင်းလည်းဖြစ်အခုလက်ရှိသမ္မတလည်းဖြစ်နေတဲ့သမ္မတဦးသိန်းစိန်ကပါတီဥက္ကဋ္ဌဖြစ်နေအရင်ကတာဝန်ယူခဲ့ပြီးတော့စစ်စစ်လက်ထက်ကဝန်ကြီးဟောင်းနေတဲ့ဒီကံမျိုးပါတီကိုပြန်လည်ဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။ဒီကံမျိုးပါတီဥက္ကဋ္ဌတာဝန်ကိုစေဆွတ်လက်ထက်ကဗိုလ်ချုပ်ကြီးဟောင်းတူဦးလည်းဖြစ်လက်ရှိချိန်မှာတော့ပြည်အောင်စုတော်နိုင်ငံကဖြစ်တဲ့သူတော်ဦးရွှေမန်းကဥက္ကဋ္ဌဖြစ်နေဦးဆောင်နေရလည်းဖြစ်ပါတယ်ခင်ဗျာ
။ကိုအောင်ရဲမောင်မောင်ပြောပြခဲ့တာပါရှင်။အခုဆက်ပြီးမြန်မာပြည်ရဲ့လက်ရှိအနေအထားနဲ့ပတ်သက်လို့မြန်မာနိုင်ငံကိုမကြသေးခင်ကမှရောက်လာခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီရဲ့သဘောထားမှတ်ချက်ကိုလည်းပြောပြပေးပါဦးမယ်။မြန်မာနိုင်ငံမှာပြဿနာတွေအလုံးပြေလည်သွားပြီလို့မဆိုနိုင်ပေမဲ့အရင်ကနဲ့မတူတဲ့ထူးခြားတဲ့ပြောင်းလဲမှုတွေအလားလာကောင်းတွေတွေ့နေရပြီဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟိုနိုလူလူကဒီ East West Center မှာအာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်ရဲ့မူဝါဒနဲ့ပတ်သက်ပြီးမိန့်ခွန်းပြောကြားခဲ့တဲ့အချိန်အခုလိုထည့်သွင်းပြောဆိုသွားခဲ့တာပါ။ကိုသားညွန့်ဦးကပြောပြပေးပါမယ်ရှင်။
ဒီ Hawaii တက္ကသိုလ် Manoa Campus က East West Center မှာအာရှပစိဖိတ်ဒေသဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့ American Soya ရဲ့မူဝါဒအမြင်တွေကိုဒီနိုင်ငံကျန်းဝင်ကြီး Kerry ကနေပြီးတော့အခုကျွန်တော်တို့အတန်လွှင့်နေချိန်မှာပဲပြောဆိုနေတာဖြစ်ပါတယ်။အာရှဒေသမှာပြုပြင်ပြောင်းလဲမှုတွေကိုတွေ့လာရသလိုပဲမြန်မာနိုင်ငံကပြောင်းလဲမှုတွေကိုလည်းသူကအသိအမှတ်ပြုပြောကြားသွားပါတယ်။ဒီအရှေ့အာရှဒေသဟာအလျင်မြန်စီးပွားကြီးပွားတိုးတက်လာနေပြီးတော့ကမ္ဘာစီးပွားရေးမှာလည်းတိုးတက်လာဖို့အတွက်အရေးပါတဲ့ဒေသဖြစ်တယ်ဆိုပြီးတော့ပြောပါတယ်။နောက်တစ်ဖက်မှာစီးပွားရေးအခွင့်အလမ်းတွေပွင့်လင်းလာတာကြောင့် American ပြည်အောင်စုအနေနဲ့ပို့ပြီးတော့ထူးခြားဆက်ဆံမှုလိုတယ်လို့ပြောပါတယ်။နောက်မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံမှာပြောင်းလဲမှုတွေကိုသူ့အနေနဲ့မျက်မြင်တွေ့လာရတယ်ဆိုပြီးတော့ဒီအာရှဒေသကပဲမကြာခင်ကပြန်လာတဲ့နိုင်ငံခြားဝန်ကြီး Kerry ကအခုလိုပြောသွားပါတယ်
။ I'll never forget 15 years ago I visited in then Burma, no confusion with Myanmar that
လုံခဲ့တဲ့15နှစ်တုန်းကမြန်မာနိုင်ငံကိုတွားရောက်စဉ်အချိန်မှာဒီဒွန်ဆန်းစုကြည်ကိုနေအကြဲကျုံမှာတွေ့ဆုံခဲ့တယ်ဆိုပြီးတော့ဒီနိုင်ငံရေးဝန်ကြီးကယ်ရီကပြောဆိုခဲ့တာပါအခုတစ်ခေါက်မြန်မာနိုင်ငံကိုသူတွားတဲ့ခါမှာလဲဒွန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်ဒီတစ်ခေါက်မှာတော့ဒီလွတ်လပ်စွာပြောဆိုခွင့်ရနေတဲ့လွှတ်တော်အမတ်တူဖြစ်နေပြီဆိုပြီးတော့ဒွန်ဆန်းစုကြည်ကိုပြောပါတယ်မြန်မာနိုင်ငံမှာပြဿနာအားလုံးကိုရုတ်တရက်ကြီးဒီဖြေရှင်းနိုင်မှုမရှိပေမဲ့လို့မြန်မာနိုင်ငံရဲ့အခြေအနေဟာတကယ့်ကိုထူးခြားတဲ့တိုးတက်ပြောင်းလဲမှုတွေကိုသူမျက်မြင်တွေ့ခဲ့ရတယ်ဆိုပြီးတော့နိုင်ငံရေးဝန်ကြီးကယ်ရီကပြောဆိုသွားတာဖြစ်ပါတယ်နော်အမေရိကန်နိုင်ငံရဲ့အနာဂတ်တိုးတက်မှုအခြေအနေဟာအာရှပစိဖိတ်ဒေသနဲ့တိုက်ရိုက်ဆက်နွယ်နေတယ်။ဒါကြောင့်မလို့အာရှပစိဖိတ်ဒေသမှာအမေရိကန်ပြည်ထောင်စုရဲ့ဩဇာတရားမှုပြန်ရှိလာဖို့အတွက်သမ္မတဥဘာမားနဲ့အစိုးရအဖွဲ့အနေနဲ့တက်လာကလေးကမူဝါဒချမှတ်ခဲ့တယ်လို့နိုင်ငံရေးဝန်ကြီးကယ်ရီကပြောပါတယ်။ဒါကြောင့်မလို့လည်းတည်ငြိမ်ပြီးတော့ခိုင်မာတဲ့လူမှုအတိုင်းအဝန်းတွေဖြစ်လာဖို့အတွက်ကူညီဆောင်ရွက်သွားမယ်လို့ဆိုပါတယ်။အာရှပစိဖိတ်ဒေသမှာဒီလူခွင့်ရေးလိုမျိုးဒီမိုကရေစီလိုမျိုးဒီအကြက်တဲတွေပြိပခါတွေကိုအလေးပေးပြောဆိုမှာဖြစ်တယ်လို့ပဲတစ်ဖက်မှာဒီဒေသနဲ့ပတ်သက်ပြီးတော့ရေရှည်အမေရိကန်ဆိုးရရဲ့မဟာဗျူဟာကျိုးစီးပွားကိုလည်းကြည့်သွားမယ်လို့ဆိုပါတယ်။ဒါအပြင်ဒီအာရှဒေသနဲ့အမေရိကန်ကုန်သွယ်ရေးစီးပွားရေးဆက်ဆံမှုခေါင်းတွေကိုလည်းထူထောင်မှုအတွက်မျှော်မှန်းထားတယ်ဆိုပြီးတော့နိုင်ငံရေးဝန်ကြီးကယ်ရီကပြောဆိုသွားပါတယ်။အခုဒီပြောဆိုနေတဲ့ဒီမေကွန်ပြောဆိုရမှာတော့ဒီစီးပွားရေးလုပ်ငန်းရှင်တွေတန်တမာတွေနိုင်ငံရေးမူဝါဒဆိုင်ရာသုတေသတွေအတော်များများတက်ရောက်ကြတာတွေ့ရပါတယ်။မစ္စတာကယ်ရီဟာအာဆီယံဒေသအတွင်းစီးပွားတွေတက်ရောက်ဖို့ပြီးခဲ့တဲ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တယ်လို့ပဲအဲ့ဒီမှာပဲဒီလာမယ့်နိုဝင်ဘာမှာကျင်းပမယ့်အရှေ့အာရှထိပ်သီးဆွေးနွေးပွဲအတွက်လည်း နိုင်ငံခြားရေးဝန်ကြီးအဆင့်ပြင်ဆင်ဆွေးနွေးမှုတွေကိုလုပ်ခဲ့ပါတယ်။အစည်းအဝေးအတွင်းမှာတော့ဒီတောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အငင်းပွားမှုကိစ္စတွေမှာပါဝင်ဆွေးနွေးခဲ့တယ်လို့အခြားဒေသတွေကနိုင်ငံအကြီးအကဲတွေနဲ့လည်းတရားတွေ့ဆုံမှုတွေရှိခဲ့ပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ကဒီသမ္မတဥပမာဆူရသစ်တက်လာပြီးတဲ့နောက်ပိုင်းအေရှာပစိဖစ်ဆိုတဲ့ဒီအာရှ၄ပြည်ဆိုတဲ့နိုင်ငံကြီးကြီးမူဝါဒနဲ့အတူပဲအာရှဒေသနဲ့ဆက်ဆံရေးအထူးသဖြင့်ဆိုရင်ဒီကုန်သွယ်ရေးနဲ့စီးပွားရေးဆက်ဆံမှုတိုးမြင့်မှုအထူးပဲအလေးပေးတိုးမြင့်ဆောင်ရွက်လာတာကိုတွေ့ရပါတယ်
တော်ရရှိမြတ်ညာအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာသူတို့နိုင်ငံကအတန်းခတ်အရေးယူထားတဲ့လုပ်ငန်းရှင်ကြီးတဦးရဲ့ဟိုတယ်မှာစခန်းချတဲခုသွားခဲ့ပါတယ်။ဆိုတော့အမေရိကန်တို့ကမြန်မာနိုင်ငံအပေါ်မှာပြစ်မှတ်ထားအရေးယူမှုတွေလုပ်ထားစေပါဆိုတဲ့ကိစ္စဟာဘလောက်လင်းနေမှုရှိပါသလဲ။လူကြကောင်ယုံလုပ်ပြနေတာလားတကယ်ကောထိရောက်မှုရှိရလားဆိုတာတွေကိုအခုလာမယ့်စနေညတဲ့လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါတော်ရရှိမြတ်ညာ။ပါဝင်ဆွေးနွေးလိုရသူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023255994 fax နံပါတ် 2023255992 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြားပြီး MP3 အသံဖိုင်နယ်လေးပို့နိုင်ကြပါရစေခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ထရိုက်လိုင်းလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ VOA American တန်ရဲ့ကြာသပတေးနေ့ညနေဘက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမယ့်နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ထပ်မံပါလို့ကိုရီးယားနိုင်ငံကိုသွားမယ့်ပုတ်ရဟန်းမင်းရဲ့ခရီးစဉ်အကြောင်းကိုဆက်ပြောသွားမှာဖြစ်ပါတယ်။ပုတ်ရဟန်းမင်းကြီး Francis ဟာကိုရီးယားနိုင်ငံကိုဒီကနေ့တောက်ရောက်ရှိမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကက်သလစ်ဘာသာသာသနာပြုလုပ်ငန်းအတွက်အသက်ပေးဆောင်ရွက်ခဲ့ကြသူတွေကိုဂုဏ်ပြုဖို့ဖြစ်ပါတယ်။တချိန်တည်းမှာပဲပုံဟန်မင်းကြီးအနေနဲ့ကွန်မြူနစ်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံကိုလည်းအမှားစကားပါဖို့ရည်ရွယ်တဲ့အကြောင်းအကဲခတ်တွေကအသုံးသတ်ကြပါတယ်။အဲ့ဒီထဲမှာခရီးယန်ဘာသာဝင်ကအနည်းဆုံးတန်ပေါင်း30ရှိနေတာပါ။တရုတ်နိုင်ငံမှာခရီးယန်ဘာသာဝင်တွေနဲ့ပတ်သက်လို့တရုတ်ຫນွယ်ဘွားအမေရိကန်နိုင်ငံသားတွေဘယ်လိုရှုမြင်ကြသလဲဆိုတာကို VOA သတင်းတောက်Chrome Sokolovsky ရဲ့တရင်ပြပိုချက်ကိုတော့ဒေါ်လှလတန်ကပြောပြပေးပါမယ်ရှင
် Amazing Grace ဓမ္မတီးကတော့အမေရိကန်နိုင်ငံမှာလူသိများဆုံးတီးတွေတွေမှာပါဝင်ပြီး Washington မြို့တော်အနီးရှိ Harvest Duke Korean ကျောင်းမှာဒီတီးကိုတရုတ်ဘာသာနဲ့ဝတ်ပြုသီးဆိုခဲ့ကြတာဖြစ်ပါတယ် Korean ဘာသာဟာတရုတ်ຫນွေဘွားအမေရိကန်နိုင်ငံသားတွေကြားအတော်လေးအခြေခံနေတယ်လို့တရုတ်နိုင်ငံမှာလေကိုယ်ကွယ်သူတွေတိုးနေတာဖြစ်ပါတယ်။ဒါကြောင့်လေတရုတ်ခရီးယန်ဘာသာဝင်တွေဟာတနည်းကြာကဘာပေါ်မှာအများဆုံးဖြစ်လာလိမ့်မယ်လို့အကြေခတ်တွေကသုံးသပ်ကြတာလေဖြစ်ပါတယ်။စာရေးဆရာလေးဖြစ်လှုပ်ရှားသူတူလေးဖြစ်တဲ့ UG ဟာအမေရိကန်ပြည်ထောင်စုကိုမလာရောက်မီခရီးယန်ဘာသာဖြစ်လာခဲ့တာ10နှစ်လောက်ရှိသွားပြီဖြစ်ပါတယ်။သူကခရီးယန်ဘာသာဟာတရုတ်နိုင်ငံမှာပြန်ပွားလာတာဟာ1989ခုတရနာမည်ရင်ပြင်ဒီမိုကရေစီလှုပ်ရှားမှုကြီးနှိကိုခံရပြီးဖြစ်တယ်လို့ပြောပါတယ
်။တရနာမည်ကထိုးစား
တရနာမည်ရေခင်းပြီးမှာတော့တရုတ်ကွန်မြူနစ်ပါတီကိုရောမတ်စ်ဝါဒီရောမော်စီရုံဝါဒအယူဆတွေကိုရောဘယ်သူမှမယုံကြတော့ပါဘူး
။ဒါအပြင်မြို့ပြတွေကိုပြောင်းရွှေ့နေထိုင်ကြသူတွေကြောင့်ကြီးလက်ထုံနှံဒလစ်တွေပျောက်ွယ်သလိုမြို့ကြီးတွေမှာလည်းလူမှုအဖွဲ့အစည်းဆောင်ရွက်မှုတွေဟာလီဟင်းနေတာတွေရှိတယ်လို့ယူကြည်ကပြောပါတယ
်။那中国人没有权利来选择。
တရုတ်နိုင်ငံသားတွေအနေနဲ့သူတို့ရဲ့ခေါင်းဆောင်မှုကိုရွေးချယ်ပိုင်ခွင့်မရကြပါဘူး။တမရလွှတ်တော်မတ်တွေကိုဒီအမေရိကန်နိုင်ငံသားတွေလိုမျိုးရွေးချယ်ခွင့်ရကြသလိုသူတို့ကမရကြပါဘူး။ဒါပေမဲ့လည်းဖျားကြောင်းနေမှာတော့သူတို့ရဲ့တရားဟောဆရာတွေဂောဘကလူကြီးတွေကိုတော့ရွေးချယ်ခွင့်ရလာကြပါပြီ
။ဧပြီလတုန်းကဝန်ကြောင်းမှခရီးယန်ဖျားကြောင်းတွေအဖြတ်ခံရဖို့ကိုဝိုင်းဟန်တားကြရမှာတရုတ်ခရီးယန်ဘာသာဝင်တွေကလူတတိုင်းတွေအဖြစ်တာဂက်ချတာလည်းဖြစ်ပါတယ်တရုတ်အာဏာပိုင်တွေကတော့ခရီးယန်ဖျားเจ้าတွေကိုဘူဒိုဇာတွေနဲ့ခုလိုဖြစ်ရတာဟာအင်ယာမြေတိဆောက်မှုစီးမင်းတွေကိုချိုးဖောက်လို့ဖြစ်တယ်လို့ပြောကြပါတယ်ဝန်ရှင်တမတော့ဟာဗတ်ခရီးယန်ဖျားเจ้าရဲ့တရားဟောဆရာဟောင်းတူဖြစ်တဲ့ဇန်ဘူလီကတရုတ်နိုင်ငံမှာခရီးယန်တွေအပေါ်စနစ်တကျနှိမ့်ကွပ်မှုတွေရှိနေတဲ့အကြောင်းပြောပါတယ
်ဤရဲ့ပြဖို့ကြောက်ဟွေရွတ
်ပြင်းနေမှုပိုပြင်းထန်လေခရီးယန်ဖျားเจ้าတွေအနေနဲ့ပိုးပြီးတန့်စင်လေဖြစ်လာပါတယ်ဒါကြောင့်ဖိနှိပ်မှုတွေပိုလာလေခရီးယန်ဖျားเจ้าတွေမှာပိုထောက်ခံသူများပြီးတက်ကြွလှုပ်ရှားမှုလည်းပိုများလာပါတယ်
14ရက်ကနေ18ရက်နေ့အထိကြာမြင့်မဲ့ ပိုယာမင်ဂျီဖရန်စစ်ရဲ့အာရှခီးစဉ်ဟာ25နှစ်တွင်ပိုယာမင်ဂျီတူအူနေနဲ့ပထမဦးဆုံးအာရှကိုထွက်တဲ့ခီးစဉ်ပဲဖြစ်ပါတယ်။နောက်ဆုံးကိုရီးယားကိုရောက်ခဲ့တဲ့ပိုယာမင်ဂျီကတော့ဒုတိယမြောက်ဂျွန်ဘောပဲဖြစ်ပြီး1989ခုနှစ်ကရောက်ရှိစဉ်ထိုစဉ်တောင်ကိုရီးယားကိုအသွားတရုတ်အစိုးရကပိုယာမင်ဂျီရဲ့လေယာဉ်ကိုဖျက်ဆီးခွင့်မပြုခဲ့ပါဘူး။ပိုယာမင်ဂျီဂျွန်ဘောဟာအရှိဥရောပမှာကွန်မြူနစ်ကျဆင်းမှုအတွက်ပါဝင်ဆောင်ရွက်ခဲ့သူတဦးရဲ့လို့ပြောဆိုကြတဲ့လူတွေရှိပါတယ်။အသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ပိုယာမင်ဂျီဖရန်စစ်အနေနဲ့တောင်ကိုရီးယားမှာအသက်ပေးခဲ့ကြတဲ့ခရီးရန်သာသနာပြုတွေအတွက်ဂုဏ်ပြုကြီးမြင့်ပွဲရှိတယ်လို့တောက်ကြနေဖြစ်တဲ့အာရှလူငယ်များနေ့မှာကက်သစ်လူငယ်များနဲ့တွေ့ဆုံမှုရှိပါတယ်။ပိုယာမင်ဂျီဖရန်စစ်အနေနဲ့နောက်နှစ်ဇန်နဝါရီလမှာတီရီလင်ကာနဲ့ဖိလစ်ပိုင်တို့ကိုတွားရောက်ဖို့ရှိတယ်လို့ဂျပန်ကိုလည်းတွားရောက်ဖို့ရှိတယ်လို့သိရပါတယ
်။ဒေါ်လာလာတန်ပြပြပေးခဲ့တာပါရှင်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပို့လို့တဲ့သောတာရှင်တွေနားထောင်လို့တဲ့သေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်တော့12923822555လေးကိုခေါ်ဆိုနိုင်ကြပါတယ်ရှင်။မကြခင်မှာကြာသပတေးနေ့ညနေဘက်အစီအစဉ်တွေခေတ္တနာပါဖြစ်ပါတယ်ကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7 ဂျိုရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်တဲ့ညပိုင်းအစီအစဉ်တွေမှာတော့ကျမရေးဦးအောင်ခင်ရဲ့မြမရေးတုံတက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါလိုင်းဒိုမီတာ19.25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုအစည်းအဝေးဆုံးမတက်ခင်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုငင်းချမ်းကကြေညာပေးပါဦးမယ်ရှင
်။အီရန်နိုင်ငံမြောက်ပိုင်းမှာကနဦးစုံစမ်းချက်တွေအရထင်သာတာထက်ပိုပြီးနည်းနေတဲ့ဒုက္ခသည်တွေကိုတွေးကြရတဲ့အတွက်တောင်တန်းတွေကြားထဲမှာပိတ်မိနေတဲ့ဒုက္ခသည်တွေကိုကယ်ထုတ်ဖို့ကတိတ်ပြီးမဖြစ်နိုင်တော့ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားအပြစ်ခတ်ရစဲရေးအချိန်တိုးခဲ့ပြီးတဲ့နိုင်ငံပိုင်းအကြံမှာပဲဂါဇာကမ်းမြောင်ဒေသမှာလေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ဘက်ကပြောဆိုလိုက်ပါတယ်။အီဂျစ်နိုင်ငံကခမခထကျင်းပပေးနေတဲ့ဆွေးနွေးပွဲတွေအတွင်းဗုဒ္ဓဦးနေမှာပဲအပြစ်ခတ်ရစဲမှုကို9ရက်ထပ်တိုးဖို့2ဦးနှစ်ဖက်သဘောတူညီလိုက်ကြတာပါ။ပိုယန်မင်းကြီးဖရန်စစ်ဟာသူ့ရဲ့9ရက်ကြာတောင်ကိုရီးယားနိုင်ငံခီးစဉ်ကိုဒီကနေ့မှစတင်လိုက်ပြီးကိုရီးယားကျွန်းဆွယ်မှာအဓိပ္ပာယ်မရှိတဲ့အင်အားပြမှုတွေနဲ့မဟုတ်ဘဲတွေးဆုံဆွေးနွေးမှုတွေကသာငြိမ်းချမ်းရေးကိုဆောင်ကျဉ်းနိုင်မှာဖြစ်တယ်လို့မိန့်ကြားလိုက်ပါတယ်။လူသားချင်းစာနာမှုအကူအညီတွေတည်ဆောင်ထားတယ်လို့ရုရှားကဆိုတဲ့ရင်းနှီးဟာစစ်ပွဲတွေဖြစ်ပွားနေတဲ့ယူကရိန်းအရှေ့ပိုင်းဒေသကိုရောက်ရှိလာပြီးအမြောက်တန်တွေလည်းကြားနေရပါတယ်။အသေးစိတ်ကိုတော့ဆက်လက်စုံစမ်းနေသေးပါ။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့မစ်ဇူရီပြည်နယ်စိန့်လူးဝစ်မြို့မှာလက်နက်မဲ့ဆယ်ကျော်သက်လူမဲတယောက်ကိုအရဲယာရှိတယောက်ကပစ်တက်လိုက်တဲ့အတွက်ဒေသခံတွေနဲ့ရဲတပ်ဖွဲ့တွေကြားမှာတင်းမာမှုတွေဖြစ်နေပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကအမေရိကန်အနေနဲ့အာရှနိုင်ငံတွေနဲ့ရှေ့ဆက်ပြီးပူးပေါင်းဆောင်ရွက်ရေးအတွက်ပုံပြီးအာရုံစိုက်ထားတယ်လို့ပြောသွားပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုငိမ့်ချန်းကြေညာပေးသွားခဲ့တာပါ။ဒီနေ့ညအစီအစဉ်ထုတ်လုပ်ရမှုကနောင်လောင်ဖြစ်ပြီးအင်တာဖန်အင်ဂျင်နီယာကတော့ဆူလီမန်ထရာဝက်လီဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစသ် Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။အခုညနေခင်းအစီအစဉ်တွေအဆုံးသတ်ပြရစီရှင်ည9နာရီကျရင်တခါထပ်ပြီးထုတ်လွှင့်တဲ့အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။တော်တာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.